အခုတော့ဒီကနေ့ကြားရောက်တဲ့မြန်မာလူလတ်ရင်းနှီးဘက်ကိုအလှည့်ပေးပါရစေ။မြန်မာနိုင်ငံကိုတန်းတူခွင့်ရှိတဲ့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံအဖြစ်မြင်တွေ့ခြင်းလှပြီးဖြစ်တဲ့အကြောင်းပြပရောက်နိုင်ငံရေးသုံးသပ်သူတို့ကပြောပါရယ်။ဒီကနေ့ဇန်နဝါရီလ4ရက်နေ့မှာကြားရောက်တဲ့82နှစ်မြောက်လူလတ်ရင်းနှီးအခါသဘရမှာအခုလိုပြောလိုက်ကြတဲ့အကြောင်းတွေကိုကိုညာဝင်းအောင်ကစူးစီးတင်ပြထားပါရယ်ရှင်
။မြန်မာနိုင်ငံလူလတ်ရေးရဖို့ဗိုလ်ချုပ်အောင်ဆန်းအင်္ဂလန်ကိုတွားရောက်ဆွေးနွေးခြင်းမှာတောင်နှန်းဒေသတွေကသဘောမတူရင်လွတ်လပ်ရေးမပေးနိုင်ဘူးလို့ငြင်းလွှတ်လိုက်တာကြောင့်ကချင်ချင်းရှမ်းစတဲ့တောင်နှန်းဒေသခေါင်းဆောင်တွေနဲ့ပြန်လည်ညှိနှိုင်းပြီး1948ဖေဖော်ဝါရီ12ရက်နေ့မှာဗိုလ်ချုပ်အောင်ဆန်းနဲ့တိုင်းသားခေါင်းဆောင်ကြီးတွေပင်လုံစာချုပ်ချုပ်ဆိုခဲ့တာပါလွတ်လပ်ရေးရဖို့ဒီလိုအတူတကွကြိုးပမ်းခဲ့ပေမဲ့1948လွတ်လပ်ရေးရပြီးချိန်ကစလို့ပြည်နယ်နဲ့တိုင်းသားတွေကြားပြည်တွင်းစစ်မီးတောက်လောင်လာခဲ့တာအခုချိန်ထိအပိသတ်မငြိမ့်နိုင်သေးသလိုပုံမျိုးမှုလည်းနည်းနေစေဖြစ်ပါတယ်။တိုင်းသားဒေသတွေမှာကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေရှိတဲ့လွတ်လပ်တဲ့မြန်မာနိုင်ငံကိုမြင်တွေ့ခြင်းတယ်လို့ပြောလာသူကအမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ဖြစ်ပါတယ
်။ကျွန်တော်တို့အခုဆိုရင်လွတ်လပ်ရေးရပြီလို့သာပြောတာပြည်တော်စုမြန်မာနိုင်ငံမှာနေထိုင်တဲ့တိုင်းရင်းသားတွေအားလုံးလွတ်လပ်မှုမရကြသေးဘူးဗျပြည်ထောင်စုဆိုကြတဲ့ကကျွန်တော်တို့ပြည်ထောင်တွေစုထားတဲ့နိုင်ငံဖြစ်တယ်ဆိုတော့ပြည်ထောင်စုထဲမှာပါဝင်နေတဲ့ပြည်ထောင်တွေအားလုံးကျွန်တော်တန်းတူညီမျှမှုရှိဖို့လိုတယ်နောက်ပြီးတော့ကျွန်တော်တို့လွတ်လပ်စွာကိုယ်ပိုင်အုပ်ချုပ်မှုလည်းရှိဖို့လိုတယ်ကိုယ်ပိုင်ပြဋ္ဌာန်းမှုလည်းရရှိဖို့လိုတယ်ကျွန်တော်တို့အားလုံးဒီမှာပြည်ထောင်စုထဲမှာပါဝင်တဲ့ပြည်ထောင်တွေအားလုံးတကယ်လို့တန်းတူညီမျှမှုရှိတယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ကစီလုံးပြီးတော့မှတိုင်းပြည်ကြီးတာယာလာမယ်ငင်းချမ်းလာမယ်တိုးတက်လာမယ်လို့ကျွန်တော်တို့မြင်တယ
်တန်းတူညီမျှခွင့်ရှိလာမှသာပုံမျိုးတိုးတက်တဲ့မြန်မာနိုင်ငံကိုမြင်လာရလိမ့်မယ်လို့ပြောသူကဂျာမနီနိုင်ငံဘာလင်တက္ကသိုလ်အာရှရေးရာဌာနကတိကဟောင်းဦးကင်မောင်စောဖြစ်ပါတယ
်ကျွန်တော်တခုစဉ်းစားနေတာဗမာပြည်ကလည်းလည်းယူခဲ့တာများစောသလားလို့ထင်မိနေတယ်လေဘာလို့ထင်မိလဲဆိုတော့ဗမာပြည်စစ်တောင်းနှစ်ခါခံရတယ်အင်္ဂလိပ်ပြည်ဂျပန်ဝင်မှတစ်ခါတစ်ခါဂျပန်ပြည်အင်္ဂလိပ်ပြန်ဝင်မှတစ်ခါပြီးတော့ပြပုံဖြစ်နေတဲ့ငါမှာတွတ်လိုက်ရေးသွားယူတော့အကုန်လုံးကတော့လောက်အောင်မလဲဆာဆုံးอ่ะတွတ်လိုက်ရေးမြည်သူပဲထိုင်ရင်ပြည်ရာရှိတာဒီအကုန်လုံးအင်္ဂလိပ်ကပြင်ပေးရမှာနောက်ဒုတိယချက်ကတွတ်လိုက်ရေးအရသာဆိုတာကအခုအချိန်မှာပြန်စဉ်းစားကြည့်တော့ဗမာမောင်းတဲ့တိုင်းရင်းသားတွေကငါတို့ဗမာနဲ့ဒီလိုတွတ်လိုက်ရေးယူခဲ့မိတာမှားပြီတော့ထင်နေရမလားမသိဘူးဆက်တည်ဗမာပြည်ဆိုတာကဗမာလူမျိုးတစ်မျိုးနဲ့နေတာမဟုတ်ဘူးတာတူညီမြအခွင့်အရေးရရရှိတဲ့အလုံးကြီးလူညီမြဝေယူရမယ်ခံစားရရှိတဲ့အလုံးကြီးလူညီမြဝေခံရမယ်အဲ့လိုဆိုမှတော့လည်းဒီလိုကဒါသာဖွံ့ဖြိုးတဲ့ပြည်တော်ချင်းဖြစ်မယ
်ခေတ်ကာလရွေလျားမှုအောက်မှာနိုင်ငံရေးစနစ်အမျိုးမျိုးကိုဖျက်ဆီးလာခဲ့ရတဲ့မြန်မာနိုင်ငံဟာအင်အားကြီးနိုင်ငံတချို့ရဲ့ဩဇာအရေးလွှမ်းမိုးမှုအောက်ကနေလွတ်မြောက်တောင်မြင်နေတယ်လို့ပြောသူကအမေရိကန်အင်ဒီယားနာပြည်နယ်က1990ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်ဒေါက်တာတင့်ဆွေဖြစ်ပါတယ
်ဒီလောက်ရဲ့ကျွန်တော်ကခန္ဓာလာပဲကြည့်တယ်ခင်ဗျာအဲ့တော့ဒီကောင်ကနေကြည့်တဲ့အချိန်မှာအနာကိုယ်တိုင်းမဲ့ပမာကြီးထဲမှာလွတ်လွတ်လပ်လပ်အေးစလင်းနေဖို့ထိုင်ဖို့အချိန်မပေးဘူးလို့ပြောပါတယ်နောက်တစ်ခါ1948လွတ်လပ်ရေးရာတုန်းကကျွန်တော်တို့ကိုလိုနီလောက်ကလောက်လာလာပါတယ်ကျွန်တော်တို့နိုင်ငံရဲ့အချုပ်အခြာအာဏာဟာကျွန်တော်တို့နိုင်ငံသားတွေအုပ်ချုပ်ပိုင်မှုရှိတာမှန်တော့လည်းပဲအရေးအရာတော်တော်များများမှာတခြားနိုင်ငံကြီးတွေအင်ဂျီယာနိုင်ငံကြီးတွေရဲ့သွားမှုတွေချိန်ချုပ်မှုတွေသူများလုံးဝကလက်အောက်ခံတဲ့ဘဝကိုကျွန်တော်တို့ပြည်တော်စုမြန်မာနိုင်ငံတော်ကြီးဆန္ဒရကျဖြစ်တဲ့တွေစစ်မှန်တဲ့လွတ်လပ်တဲ့ဟလာတရားမျှတတဲ့ကျွန်တော်ဒီမြန်မာနိုင်ငံတော့ဖြစ်စေချင်တယ်လို့ကျွန်တော်ကဆန္ဒရှိပါခင်ဗျာ
မြန်မာနိုင်ငံကိုတစ်နှစ်အတွင်းလွတ်လပ်ရေးပေးမယ်ဆိုတဲ့အာမခံချက်နဲ့ဗြိတိသျှဝန်ကြီးချုပ်အက်ဒလီနဲ့မြန်မာခေါင်းဆောင်ဗိုလ်ချုပ်အောင်ဆန်းတို့1948ဇန်နဝါရီလတည်းမှာသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်1949ဇူလိုင်19မှာဗိုလ်ချုပ်အောင်ဆန်းနဲ့တကွအာဇာနည်9ဦးလုံးချံခံရတာကြောင့်နောင်တက်လာတဲ့မြန်မာနိုင်ငံဝန်ကြီးချုပ်ဦးနုနဲ့ဗြိတိသျှဝန်ကြီးချုပ်အက်ဒလီတို့စာချုပ်ထပ်ချုပ်ဆိုကြပြီး1948ဇန်နဝါရီလ4ရက်နေ့မှာမြန်မာနိုင်ငံလွတ်လပ်ရေးရယူခဲ့တာဖြစ်ပါတယ်ခင်ဗျာ